င်္ဂလာပါရှင်မြန်မာဒီမိုကရေစီရေးရာအစီအစဉ်ကနေကြိုဆိုပါရစေ။မြန်မာနိုင်ငံမှာအရက်သားတွေကိုပြစ်မှတ်ထားပြီးအစုလိုက်ပြုံလိုက်တပ်ဖြတ်တဲ့အခြေအနေတွေဟာကြီးခဲ့တဲ့သတင်းပတ်တွေအတင်းမှာဇက်တိုက်လို့ဖြစ်ခဲ့ပါရစေ။အထူးသဖြင့်ရှမ်းပြည်နယ်ကနန်းနေကျေးရွာနဲ့စကိုင်းတိုင်းကတာတိုင်ကျေးရွာတွေမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုကိစ္စရပ်တွေဟာနိုင်ငံတကာသတင်းမီဒီယာတွေမှာအရေးတကြီးဖော်ပြခြင်းခံခဲ့ရပါရစေ။ဒီဒေတာတွေဟာဆိုလို့ရှိရင်စစ်အာဏာသိမ်းမှုကိုအပြင်းထန်ဆန့်ကျင်တဲ့ဒေတာတွေဖြစ်ပါတယ်။ဒါကြောင့်ဒီတပ်ဖြတ်မှုတွေနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုနဲ့တရားမျှတမှုရရှိရေးအတွက်ကိုယ်တိုင်မျက်မြင်ကြုံတွေ့ရသူတွေမိသားစုဝင်တွေကတောင်းဆိုကြောင်း NUG လူ့ခွင့်ရေးဝန်ကြီးဦးအောင်မျိုးရင်းက VOA ကိုပြောပါတယ်။အခုလိုအရက်သားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့သက်တည်အထောက်အထားအချက်လက်တွေကိုကောက်ယူစုဆောင်းနေတဲ့အဖွဲ့အစည်းတွေကနေဘာတွေတွေ့ရှိခဲ့ကြသလဲဆိုတာနဲ့ပတ်သက်လို့ဒီတစ်ပတ်အစီအစဉ်မှာတင်ပြဖို့ရှိပါတယ်ရှင
်။ဒီနေရာမှာကကျွန်တော်တို့ဒီရွာသားတွေကိုတော့ကျွန်တော်တို့ရဲ့အမတ်တမ်းမှတ်ရမှာတော့တခြား policy ရဲ့တပ်ဖြတ်မှုဖြစ်တယ်။ဖြစ်လို့ဆိုပြည်ထဲလိုက်တဲ့ဒီစံလေးကျွန်တော်ဒီတပ်ဖြတ်လိုက်တဲ့အခြေအနေတွေအားလုံးဒီအရက်သားတွေကိုရဲရဲစက်စက်ပေါ့နော်။ကျောင်းရဲ့နေရာတော့မှာပေါ့နော်။ဒီထုနဲ့ထားရတယ်ပေါ့နော်။ချေမတန်ရဆိုရင်သူတို့ရဲ့ကြောကုန်းတွေမှာကဒီဟိုချီရတွေပေါ့နော်နောက်ဒီဆေးလေးမိတုထားတဲ့အရာတွေတချို့ရဲ့ချီလုံးမှာဆိုရင်တော့ဒါရိုက်ချိုးထားတဲ့အရာတွေပေါ့နော်လက်တွေမှာဆိုရင်ရိုက်ချိုးထားတဲ့အရာတွေကိုကျွန်တော်တို့သိရှိရထားတယ်ပေါ့နော်အဲ့ဒီအားကြောင့်လို့သူတို့တွေကရဲရဲစက်စက်ပေါ့နော်ဒါနှိမ့်ဆက်ခံရတယ်ပြီးမှပေါ့နော်ဒီခေါင်းတွေမှာပေါ့နော်သူတချို့အရာတွေကတော့ဒီဟိုဘယ်လိုကောင်းလဲပစားပေါ့နော်တနားတွေတိပြီးမှပြစ်တာခံရတဲ့အခြေအနေမျိုးတွေပေါ့နော်ဒီရုပ်လောင်းတွေတွေ့ရတယ်ပေါ့နော်ဆိုတော့ဒါကတော့ဆရာဝန်တွေဘက်ကဒီ identify လုပ်ထားတဲ့အရလာတွေကိုကျွန်တော်တွေ့ရပါတယ်ခင်ဗျာ
။ဒါကတော့နန်းနှင်းချေးရဘုံကြီးကျောင်းမှာမတ်လ17ရက်နေ့ကတန်ဃာတော်၃မှအပါဝင်အရက်သား22ဦးအစုလိုက်ပြုံလိုက်တပ်ဖြတ်ခံခဲ့ရတာကိုတွေ့ရှိခဲ့ရတဲ့ကီရင်နီတိုင်းသားများကာကွယ်ရေးတပ်ဖွဲ့ KNDF ဥက္ကဋ္ဌခွန်ပီတူးက VOE ကိုပြောသွားတာပါ။ခွန်ပီတူးရဲ့ပြောကြားချက်ထဲမှာပြစ်ဒဏ်ခံရသူတွေနားမှာတွေ့ရှိရတဲ့ကြီးစံတွေဟာမြန်မာစစ်တပ်တုံးနဲ့ကြီးစံအမျိုးအစားတွေဖြစ်တဲ့အတွက်အစုလိုက်ပြုံလိုက်တပ်ဖြတ်မှုဟာစစ်ကောင်စီတပ်တွေရဲ့လက်ချက်ဖြစ်တဲ့ဆိုရဲဆွဆွဲချက်ကိုအတည်ပြုနိုင်တယ်လို့ဆိုပါတယ်။ဒါအပြင်စစ်တပ်ကနန်းနှင်းကျေးရွာကနေထွက်ခွာသွားပြီးတဲ့နောက်မတ်လ12ရက်နေ့မှာ KNDF နဲ့ဒေသခံပအိုတိုင်းရင်းသား PDF တပ်ဖွဲ့တွေဟာဘုံကြီးကျောင်းကိုရောက်ရှိလာပြီးအရက်သားတွေတပ်ဖြတ်ခံထားရတာကိုတွေ့ခဲ့ရတယ်လို့ခွန်ပီဒူးကဆိုပါတယ်။ဒါပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့နန်းနှင်းဘုံကြီးကျောင်းမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်ခဲ့တယ်ဆိုတာကိုအတည်ပြုခဲ့ပေမဲ့အဖွဲ့အချင်းချင်းလုံရက်တာဖြစ်ပြီးတပ်မတော်ကိုဆွဆွဲတာသာဖြစ်တယ်လို့ VOE ကမတ်လ12ရက်နေ့ကအခုလိုတုံ့ပြန်ခဲ့ပါတယ်။
မတ်လာလောက်ကနေစမတ်လာဇန်ပေါ့နော်ဖေဖော်ဝါရီလလုံးလောက်ကနေစပြီးတော့ကြာ KMPP နဲ့ KNDF ပေါ့ဒီကအဖွဲ့တွေကတော့အကြမ်းဖက်အဖွဲ့တွေကတော့ပို့ဒေတာဘက်မှာပို့ပြီးကြာအထက်မောက်လုံးကနေလောက်လာတာတော့ကျွန်တော်တွေ့ရတယ်နိုင်ငံတော်ရဲ့တရားဝင်ဖွဲ့စည်းဖြစ်တဲ့ပို့ပြည်သူစစ်တီပို့ဒေတာမှာရှိတယ်ကျွန်တော်ပြည်သူတွေနဲ့ပူးပေါင်းပြီးကြာကျွန်တော်တို့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးလုံခြုံရေးဆောင်ရွက်ခဲ့တာရှိပါတယ်အဲဒီမှာတော့ပြန်လောက်စောင်းကြောင်းဒေတာနန်းနေရွာပေါ့အဲဒီမှာအချို့တော့ပို့ကျွန်တော်တို့ခွဲထွက်အဖွဲ့တွေပေါ့ခွဲထွက်အဖွဲ့တွေနဲ့အဲ KNDF ဖွဲ့စည်းပူးပေါင်းဆောင်ရွက်နေတာတွေ့ရတယ်အဲဒီမှာတော့ကိုယ့်ရဲ့နေမှာဖြစ်တဲ့ဖြစ်စဉ်တချို့ရှိခဲ့တယ်။ဖြစ်စဉ်တို့ရှိခဲ့တဲ့နေရာမှာတော့တမတော်အနေနဲ့ကတော့ကျွန်တော်တို့တရားနေလုံလုံကြီးဆောင်ရွက်နေရတယ်ပေါ့ဖြစ်တဲ့အချင်းချင်းဖြစ်ခဲ့တဲ့ပုံလည်းရှိပါတယ်ကြ။အဲဒီမှာကျွန်တော်တို့သေဆုံးမှုတွေတခုလည်းရှိတယ်ဆိုတော့ကျွန်တော်သိရပါတယ်။ဒီကိစ္စတွေကတချို့သောကိစ္စတွေကသူတို့ချင်းချင်းဖြစ်ပြီးတော့တမတော်ကနေလောက်ခဲ့တယ်ဆိုတဲ့ဟာမျိုးလည်းပြောကြတာရှိပါတယ်
။အခုလိုဗိုလ်ချုပ်စော်မင်းထွန်းတုံ့ပြန်ချက်နဲ့ပတ်သက်လို့ KNDF ဥက္ကဋ္ဌခွန်ပီဒူးရဲ့အမြင်ကတော့
ဘုချုံဇမင်းတုံးကဟိုအမျိုးမျိုးပြောနေတယ်ပေါ့နော်ဇော်မဲလုံးကဟိုတခုနဲ့တခုပြောတဲ့ဟာတွေကမကန့်ညီဘူးနောက်ဒီလိန်တဲ့ဟာကတပူးတပူးပေါ့နော်ပေါ်နေတဲ့အနေအထားမျိုးပဲဟိုပေါ်လွင်တယ်ပေါ့နော်သူတို့ပထမဆုံးကတော့ဒါသူတို့တတ်လိုက်တယ်လို့ပြောပြီးမှနောက်တခုမှပေါ့နော်အင်တာဗျူးတခုမှကြတော့ဒါ KNDF ကနေမှတတယ်ဆိုတဲ့ဟာမျိုးပြောတယ်ပေါ့နော်နောက်တခုကတော့အချင်းချင်းတတ်ဖြတ်ကြတယ်ဆိုတဲ့ဟာမျိုးတွေအမျိုးမျိုးပြောနေတဲ့ပုံမှာကတော့ဒါအင်မတမဒီဟိုဘယ်လိုကောင်းလဲအချက်လက်ပုံမှာပြောတာမျိုးမဟုတ်ပဲနဲ့ဒီလိန်လေပြောဖို့ကြိုးစားတယ်ပေါ့နော်အမျိုးဖြစ်နေတယ်ပေါ့နော်ဒီကိစ္စမှာကတော့စစ်ကောင်စီဘက်ကတော့လုံလုံလည်လည်တာဝန်ရှိတယ်လို့ကျွန်တော်တို့သိရှိထားတယ်ပေါ့နော်စစ်ကောင်စီဘက်ကတမတိုက်ရင်ပေါ့နော်ဒါဒီသူတို့ကြံခဲ့တဲ့ဒီအုပ်ချုပ်တွေပေါ့နော်ကြံခဲ့တဲ့အင်ဂျီတွေအနေထားကိုကြည့်ရင်တော့ဒါစစ်ကောင်စီဘက်က on the Giva the Winyala Vimata Piares Rago General Tushiara Bona. North Kukaro the Lutapiamu go General Ruga looks at Chamashibo, not Babilas Rod General Diva Tari Chirabona, the Kiani Boriga to do a Shinduani Tanel Chirabona.
Second see yet Telegram account in Malay. Nanning Juyama, Sulai Pion like the Pia Tari Tabonugu, GNDF ne, a tardy dagger, poet Siri, Matop Yankee. A sawzone didn't target Agu, Dimmy Geta Yaraba. Dim Dangi, Lungere, the Rin de Bellama, Nane Yuani, Name Ye the White, Sitaha, GNDF ne, Mohammed de Dagan, but old Dapueri ne, Dibueri, Dimintanam, Tikaraba. အထူးသဖြင့်ဘုံကြီးเจ้าမှာခိုးလုံနေတဲ့အရက်သားတွေကိုစစ်တပ်ကလေးကြောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့တဲ့အပေါ်သူတို့ဘက်ကအရက်သားတွေကိုအကာအကွယ်ပေးတဲ့အနေနဲ့စစ်တပ်နဲ့တိုက်ပွဲတွေဖြစ်ခဲ့ရတာလို့ခွန်ပြီးသူကဆိုပါတယ်။ပအုပ်ကိုပိုင်အုတ်ချုပ်ခွင့်ရဒေသမှာအခုလိုအရက်သားတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ပအုပ်အမျိုးသားများအဖွဲ့
အဲ့ဒီဆန္ဒပြပွဲမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုဟာ ကျွန်တော်တို့ဘက်မှာကတော့ဒီရဲမှုခင်ရဲထောက်သားတွေရောဆောင်ဝင်ရဲထောက်သားတွေရောနောက်ဒီကြီးရွာဘက်မှာပေါ့နော်ကျွန်တော်တို့ဝင်ရောက်ရှင်းလင်းတဲ့ချိန်မှာတွေ့ရှိထားတဲ့အလောင်းတွေအားလုံးပေါ့နော်ကျွန်တော်ဗီဒီယိုမှတ်တမ်းတွေရှိတယ်အကြီးရွာကိုဘုံကျဲတာကလည်းစစ်ကောင်စီဖြစ်ပုံကအဲ့ဒီဗီဒီယိုမှတ်တမ်းတွေအားလုံးလည်းရှိတယ်ပေါ့နော်ပြီးရင်တော့အဲ့ဒီမှာစစ်ကောင်စီတွေဖက်ကပေါ့န တဲ့ဒီအမ်စစ်ကောင်စီရဲ့ကပ္ပစပေါ့နော်ကပ္ပစကြည်ဆန်းအခွန်လေးပေါ့နော်အလောင်းပေးမှကြပြီးမှကြည်ဆန်းလေးကတော့အာကိုထဲမှာပေါ့နော်ကြံခဲ့တဲ့ဟာတွေလည်းကျွန်တော်ပေါ်ထုတ်သိရှိနိုင်ခဲ့ပြီးသားဖြစ်ပါတယ်အဲ့တော့ဒီဟာတွေအားလုံးကကျွန်တော်တို့မှာခိုင်လုံတဲ့သောက်သားရှိရယ်အာဒီထက်ပိုပေါ့နော်စုံစမ်းစစ်စစ်နဲ့ပို့တဲ့လည်းကျွန်တော်တို့အချိန်မီးပေါ့နော်ချပြနိုင်ပါလေခင်ဗ
ျဒီနှစ် match လာအစောပိုင်းမှာစကိုင်းတိုင်းဒေသကြီးဘက်စကိုင်းနဲ့မြင်းမူမြို့နယ်တွေဘက်မှာလေအရက်သားတွေဆုလိုက်ပြုံလိုက်တက်ဖြတ်ခံရမှုတွေရှိခဲ့ပြီးအထူးသဖြင့် match လာတရက်နေ့ကစစ်ကောင်စီတပ်တွေအင်အားအလုံးအင်းနဲ့ဝင်ရောက်စီးနင်းခဲ့တဲ့တာတိုင်ကျေးရွာမှာအရက်သား18ဦးရရက်ဆက်ဆက်တက်ဖြတ်ခံခဲ့ရတဲ့ဓာတ်ပုံတွေကို social media သတင်းတွေမှာမြင်တွေ့ခဲ့ကြရပါတယ်အဲ့ဒီတဲမှာစစ်ကောင်စီတပ်တွေတစကံဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့အမျိုးသမီး၃ဦးဟာတပ်ဖြတ်ခြင်းမခံရခင်မှာမတရားပြုကျင့်ခံခဲ့ရတဲ့အနေအထားတွေ့မြင်ခဲ့ရတယ်လို့မျက်မြင်သက်သေတွေက VOE ကိုပြောပါတယ်။အဲ့ဒီတဲကအသက်43နှစ်အရွယ်မတ်ဆွေဆွေဦးရဲ့ခင်ပွန်းဖြစ်သူကိုမောင်စောကသူ့အမျိုးသမီးရုပ်အလောင်းကိုကိုယ်တိုင်မြင်တွေ့ခဲ့ရတဲ့အခြေအနေကို VOE ကိုအခုလိုပြောပါတယ်။
ကျွန်တော်ကလည်းနေရတယ်ပြည့်ရရေးအတွင်းပေါ်လေးတွေပြည့်ပေါ်လေးတွေပြည့်ရဟာလေးတွေပေါ့နော်ပြည့်ပေါ်လေးတွေပြုတ်တယ်လက်နဲ့ကောက်တဲ့ဟာတွေပြည့်တယ်ကြာဒီပါလေကျွန်တော်မြို့သမီးရဲ့လုပ်ရင်ပါပေါ့ဗျာမစက်တန်းပြောရရင်တော့လုပ်ရင်ပါလေလက်ကောက်ရတွေပြည့်တယ်ကြာလက်ကောက်ရပြည့်တယ်ဒီအောက်မှာလည်းသူ့ထမင်းမကြီးရတယ်ကျွန်တော်တို့တောင်းရင်ကြွားတယ်ကြာဒီကျွန်တော်မြို့သမီးကိုအဲ့လိုဖြစ်တယ်ဒီကျွန်တော်ရင်ကဘယ်လိုမှဟိုအကျဉ်းအောင်ဆင်းနေတယ်ဘလုံးမောက်ဆေးရဲမကျင်းတယ်လို့မှာအခုဒီလိုဆေးရဲကျွန်တော်မင်းနဲ့လည်းဆုံးတော့ကျွန်တော်တော်တော်လေးနဲ့အလိုလေးထမ်းသွားမှာကျွန်တော်တို့ဆင်းလာနေတယ်ကျွန်တော်တို့လောရတာကလည်းဒီငါးဖန်းလုံးကဒီခဏလေးမှနေစားရတယ်တောင်လူရတယ်မတော်တော့ခေါက်လေးနေဆေးဘာပေါ့လေးပဲလေးကျမှ၃လီတောင်းတော့ရတာအဲ့ဒီကဘယ်လိုဆက်သွားကြမလဲအလားလေပြည်သူကြီးကျွန်တော်ဒီအဲ့လိုလည်းမရဆောက်ရမရဖြစ်နေ
ချင်းရစ်သူသားသမီးတို့လည်းလက်ရှိဘေးလွတ်ရာတောတောင်တွေထဲမှာပုံအောင်နေကြရစေဖြစ်တယ်လို့ကိုမောင်စောကပြောပါတယ်အရက်သားတွေတက်ဖြတ်ခံရတဲ့ကိစ္စရက်တွေတိုင်းမှာစစ်ကောင်စီဘက်ကတုံ့ပြန်လေးရှိတာကနှစ်ဖက်ထိတ်တိုက်တွေ့ပြီးတိုက်ပွဲတွေဖြစ်တဲ့အတွက်တံပြန်နှိမ်နင်းတာဖြစ်တယ်လို့ပြောဆိုထားပါတယ်စစ်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီဘက်က ၅ဦးထက်ပိုပြီးအရက်သားတွေကိုစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေဟာ64ချိန်တည်းမနည်းရှိခဲ့ကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရလူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းက VOA ကိုပြောပါတယ
်ပထမဦးဆုံးကတော့အကြမ်းဖက်စစ်ကောင်စီကရည်ရွယ်ချက်အမျိုးမျိုးတော့ရှိနိုင်ပါတယ်ပထမဦးဆုံးကတော့အခုလိုမျိုးနှစ်နှစ်ကျော်တဲ့အထိလက်နက်ဆွဲကြိုက်ပြီးတော့တိုက်ပွဲဝင်နေတဲ့သူတွေနှီးမျိုးစုံနဲ့စစ်ကောင်စီကိုဆန့်ကျင်နေတဲ့အင်အားစုတွေကိုမင်းတို့ကိုငါတို့အသေးတက်မယ်ဆိုတဲ့ဒါမှမဟုတ်ရှင်ဒီတွေ့သမျှလူအကုန်လုံးကိုခြေမုံးမယ်ဆိုတဲ့အတန်ထုတ်လိုက်တာဖြစ်ပါတယ်အဲ့
တော့ NUG ကိုယ်တိုင်ကလည်းဒီလိုဆိုးရွားလာတဲ့အခြေအနေတွေကိုကိုယ်တိုင်တွေ့ကြုံခဲ့ရတဲ့လူတွေအသက်မသေးဘဲလွမြောက်လာတဲ့သူတွေနဲ့ဟိုမေးမြန်းထားတာတွေလည်းရှိတဲ့အခါကျတော့ဒီလိုသူတို့ဖြစ်ခဲ့ရတဲ့ကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့သူတို့ရဲ့ဒီတရားမျှတမှုဆိုရင်မျှော်လင့်ချက်ပေါ့နော်သူတို့ဘက်ကမျှော်လင့်ချက်တွေရောဘယ်လိုတွေ့ရလဲဘယ်လိုရဘယ်လောက်ထိရဖို့ရှိမလဲရှင
်ဟိုကြုံတွေ့ရတဲ့သူတွေတွေ့ဆုံနိုင်တွေ့ဆုံနိုင်ကျွန်တော်တို့မှာတည်င်းချက်လက်တွေရရှိတာကျွန်တော်တို့အတွက်အကျိုးတစ်ခုပါနောက်တစ်ခုကကျွန်တော်တို့ဘာတွေ့ရလဲဆိုတော့မြန်မာပြည်သူတွေအထူးဖြင့်ခုနလိုရွာမီးရှုခံမိသားစုတွေတေဆုံးသွားလို့အချမ်းပဲစစ်ကောင်စီကမျှော်မှန်းထားသလိုစိတ်တက်တည်ရင်းရိုက်သွားမလားဆိုတာလုံးဝမရှိပါဘူးသူတို့တွေရဲ့ပြောကြတဲ့ချက်ကကျွန်တော်တို့အတွက်ပိုတော်အားရှိတယ်။ဘာလဲဆိုတော့သူတို့ဒီလိုမျိုးဖိနှိပ်လေလေပုံမို့ပြီးတော့တွန်းလှန်လေလေဖြစ်တယ်ဆိုရဲအညာသူအညာသားတွေရဲ့ရေးရတောက်စကားတွေတိုင်းရင်းသူတိုင်းရင်းသားတွေရဲ့ပြောကြတဲ့အချက်တွေကသူတို့ရဲ့စိတ်တက်ပိုင်းဆိုင်ရာကိုဖော်ပြနေသလိုအချမ်းပဲစစ်ကောင်စီကငါတို့အကြောက်တရားနဲ့ချင်းချောက်ပြီးအုပ်ချုပ်ရင်ကြောက်သွားမယ်ဆိုတော့တွက်ကင်းကမှားရွံ့နေဆိုတာပြပါတယ်ခင်ဗျအဲ့တော့အချမ်းဖက်စစ်ကောင်စီကဘလောက်ထိအကြောက်တရားနဲ့ထိန်းချုပ်ဖို့စူးစမ်းပြည်သူတွေကတော့ခုနလိုချစ်တဲ့ကိစ္စတွေကိုပြန်လဲတွန်းလှန်ဖို့စိတ်တက်အခုချိန်ထိဆက်လက်ရှိနေတော့ပါပဲဒါပေမဲ့ညှော်လင့်ချက်ကပါလေအရေးတကြီးညှော်လင့်ချက်ကတော့အခုလိုမျိုးရေရေဆက်ဆက်လူခွေရင်မကဘူးရာဇဝတ်မှုကျူးလွန်နေတဲ့အချမ်းဖက်စစ်ကောင်စီရဲ့လုပ်ရက်တွေကိုအမြန်ဆုံးရက်ဆိုင်ပေးဖို့ဆိုတဲ့immediate action ပေါ့နော်အဲ့ဒါကိုတောင်းပါလေအခုကာလမှာတရားမျှတမှုပေါ်ဆောင်နိုင်မှုတွေအခက်အခဲရှိတာသူတို့သိရဲ့ဒါပေမဲ့တစ်ချိန်ချိန်မှာအယိုးတုံတဲ့အချိန်မှာအမှန်တရားပေါ်ဆောင်ပေးဖို့အတွက်သူတို့ဘက်ကအရန်လိုအပ်ပါတယ်နောက်ပိုင်းဓာတ်တွေမဖြစ်ဖို့အတွက်အချမ်းဖက်စစ်ကောင်စီဆိုတဲ့ institution တစ်ခုကမြန်မာနိုင်ငံမှာမရှိဖို့အတွက်ပြည်သူတွေကိုကာကွယ်ပေးတဲ့စစ်တပ်ပဲလုပ်ခြင်းနဲ့ပြည်သူတွေကိုစက်ချက်နေတဲ့စစ်တပ်မလုပ်ခြင်းဘူးဒါကိုအနာဂတ်မှာအားကံပေးပါဆိုရဲမျှော်လင့်ချက်တွေတွေ့ရပါတယ
်မြမဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့ကျေးဇူးတင်ပါတယ်ဒီမအင်ဂျင်နီယာ